မြန်မာနိုင်ငံမှာမြေမြုံမှိုင်းအသုံးပြုတာတွေကိုရက်ဆိုင်ရေးဟာအစိုးရတက်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ယုံကြည်မှုအားနည်းနေတာကြောင့်အကောင့်ထေဖို့ဆောင်ရွက်နိုင်ခြင်းမရှိကြောင်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲဆိုင်ရာပူးတွဲဆောင်ကြည်ကော်မတီ GMC အတွင်းမှတစ်ကပြောပါတယ်ဒီနှစ်ပိုင်းတွင်အတွင်းမြန်မာနိုင်ငံမှာမြေမြုံမှိုင်းကြောင့်ထိခိုက်သေဆုံးရသူ900နီးပါးရှိပြီးစစ်ပွဲဖြစ်ပွားရာဒေသကပြည်သူတွေကတော့ဒီလိုအဖြစ်မျိုးတွေထပ်မံမဖြစ်ပေါ်ဖို့တောင်းဆိုကြပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်။ဟုတ်ကဲ့မြန်မာနိုင်ငံဟာမြေမြုံမိုင်းအသုံးပြုမှုပိတ်ပင်တားဆီးရဲ့သဘောတူစာချုပ်ကိုလက်မှတ်မရေးထိုးသေးသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းမြေမြုံမိုင်းတွေကိုအသုံးပြုနေစေဖြစ်ပါတယ်။ဒီလ၄ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမိုင်းအန်ဒီရဲ့အသိပညာပေးရေးနဲ့မိုင်းလုံငန်းဆိုင်ရာအကူအညီပေးရေးနေ့အခမ်းအနားမှာမြန်မာနိုင်ငံကပြည်နယ်၉ခုမြို့နယ်52မြို့နယ်ဟာမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်ပစ္စည်းတွေရဲ့အန်ဒီရဲ့နဲ့ရင်ဆိုင်နေရာကြောင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကပြောဆိုထားပါတယ်လောလောဆယ်မြေမြုံပိုင်းအသုံးပြုတာတွေရက်ဆိုင်နိုင်တဲ့အခြေအနေမရှိသေးကြောင်းကိုပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်ဆိုင်ရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ GMC အတွင်းမှူးချုပ်ဒေါက်တာရွှေခါကပြောပါတယ
်ကျွန်တော်တို့ရဲ့ဒီ NCA မှာတော့နှစ်ဖက်သဘောတူမှုအရာမိုင်းရှင်းလင်းတွေဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကcoordination လုပ်ပေးရမှာပေါ့အခုခက်ကြီးကတော့ကျွန်တော်တို့ဟိုအဲ့ဒါမျိုး mind shift ပဲဆိုတော့နှစ်ဖက်သဘောတူထားတဲ့အရောအခုထိတော့မရှိသေးဘူးပေါ့နော်အဓိကပြင်တော့အခုထက်ကြီးကဒီကျွန်တော်တို့ mind တွေကလုံခြုံကြီးအရာတုံးထားတဲ့ mind တွေဆိုတော့အခုထက်ကြီးကတော့ယုံကြည်မှုကနေတယ်လို့ပဲပြောမှာပေါ့နော်အဲ့ဒါတွေကြောင့်အဲ့ဒါကျွန်တော်တို့မလုပ်နိုင်သေးဘူး
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ရင်းနဲ့တမရော်အကြမ်းမှာတော့မိုင်းရှင်းလေးရေးနဲ့ပတ်သက်ပြီးသဘောတူညီထားတဲ့အချက်ကိုအခုလိုဆက်လက်ပြောပါတယ်
။ဟိုကျွန်တော်တို့အမှုတစ်ခုတော့ဒီချထားတာပေါ့တကယ်လို့လက်ဖက်သဘောတူတဲ့လက်ဖက်သဘောတူထားတဲ့မိုင်းရှင်းလေးလုံငန်းတွေလုပ်မယ်ဆိုလို့ရှိရင်တော့မိုင်းရှင်းလေးရေးပတ်သက်တဲ့အသိပညာပေါ့ workshop တွေဒီအသိပညာပေါ့အဲ့ဒါကိုတော့ကျွန်တော်တို့ဘယ်သူပြစ်လာပဲလို့ရတယ်နိုင်ငံခြားကအပြုလုပ်တာပေါ့နော်ဒါပေမဲ့တကယ်လက်တွေ့အကောင့်ထဲရှင်းလင်းမယ်ဆိုလို့ရှင်တော့အဲကိုကူတိုင်းပဲပုံရှင်းကြမယ်ဆိုပြီးတော့အဲ့လိုမျိုးလေးတော့သဘောတူထားတာရှိတာပေါ့နော
်ဒေတာဖွံ့ဖြိုးရေးအတွက်လိုအပ်တဲ့နေရာတွေလမ်းတွေမှာမိုင်းရှင်းလင်းရေးဆောင်ရွက်ဖို့ကိုလည်းဆွေးနွေးထားကြောင်းဒေါက်တာရွှေခါကပြောပါတယ်ပြီးခဲ့တဲ့အပတ်တောက်ကြနေကတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မန်လီကျေးရွာနီးမှာမိုင်းနှင်မိတာကြောင့်လူ၃ယောက်သေဆုံးခဲ့ကြောင်းမန်လီရွာသားတဦးကအခုလိုပြောပါတဲ့
ရွာသားတွေကတောင်ရသွားရင်ဖြစ်တာပါခင်ဗျာမနေ့အစိုးရသွားတာမနေ့စားကအဲ့မှာတောင်ရမှာစားကြတယ်အဲအစ်မင်းစားတဲ့ချိန်မှာအဲဆန်ကနေပါလေကသူကမစားမနဲ့ချက်နေတဲ့ချိန်မှာနင်းမိတာခင်ဗျာခုနှစ်ယောက်ကြည့်တာ၃ယောက်၄ယောက်အာရှင်မြာအစ်စိယုတ်တဲ့ဒီလက်ပြချက်အစ်စိယုတ်ရှင်ဒီခင်ဗျာခရောက်ပဲကြံတော့ဆက်တနေကလေးလေးရန်ချီတာပေါ့တောင်းတူလေးတယောက်ကပါတယ်ဆွဲချောင်းသားကလေး၅နှစ်တယောက်ပါတယ်ဒုစရလူတယောက်ပါပေါ့
တီဘောမြို့နယ်မန်လီရွာအနီးမှာ RCSS ချမ်းတပ်ဖွဲ့နဲ့ SSPB TNLA ရှမ်းပလောင်ပူပေါင်းတပ်ဖွဲ့တွေကြတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီမိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးအစိုးရတပ်မတော်နဲ့ RCSS က TNLA ရဲ့လက်ချက်လို့သတင်းထုတ်ပြန်ပေးမဲ့ TNLA ကတော့ငြင်းဆိုထားပါတယ်ဒေသခံပြည်သူတွေကတော့ရွာတွေလူသွားလမ်းတွေမှာမိုင်းထောင်တာမျိုးမလုပ်ဖို့အတွက်မြစ်တရားခံကြပါတယ
်တို့အနေနဲ့တော့အနာမယ်အကုန်လုံးမြစ်တရားခံတာပေါ့ဒီပွားလာရလမ်းတောင်ရီဟိုမထောင်မှုပေါ့ဗျာအဲမလက်ချန်မိုင်းရရှင်လဲဟိုရှင်းပေးဖို့နောက်ဆက်မထောင်ဘူးဒီလိုဆက်မဖြစ်အောင်ရတာတွေကိုမချမလန့်အောင်လည်းလည်းဟိုတော့ပူညီပေးပါလို့အဲ့ဒါလည်းပဲတောင်းဆိုချင်တာပေါ့
နေပြည်တော်မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမိုင်းအန်ဒီရဲ့အသိပညာပေးရေးနဲ့မိုင်းလုံငန်းဆိုင်ရာအကူအညီပေးရေးနေ့အခမ်းအနားမှာ2019ခုနှစ်ကနေဒီနေ့အထိမိုင်းကြောင့်ထိခိုက်သူ449ဦးရှိကြောင်းနဲ့ထောက်ပံ့ငွေ968သိန်းပေးအပ်ခဲ့ကြောင်းလူကယ်ပြန်ဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကပြောကြားပါတယ်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတော့မိုင်းနဲ့အခြားပေါက်ကွဲစေတတ်တဲ့ပစ္စည်းတွေကြောင့်2018ခုနှစ်မှာထိခိုက်သေဆုံးမှု186မှုဖြစ်ပွားခဲ့ပြီး2018ခုနှစ်မှာတော့286မှုအထိများပြားလာခဲ့ကြောင်း2018ခုနှစ်အတွင်းမှာကလေး16ယောက်သေဆုံးပြီး40ထိခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ် ဒီထုတ်ပြန်ချက်မှာမြေမြိုမိုင်းအစ်စ်တွေကိုထပ်မထောင်ဖို့နဲ့ကလေးငယ်တွေနဲ့သူတို့မိသားစုတွေကိုအကာအကွယ်ပေးဖို့အတွက်ပြိပခမှာပါဝင်တဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတောင်းဆိုထားပါတယ်မြန်မာနိုင်ငံဟာကဘာပေါ်မှာမြေမြိုမိုင်းကြောင့်တိုက်ခိုက်သေဆုံးမှုအများဆုံးနိုင်ငံ၅နိုင်ငံစီးရင်တန်းမှာပါဝင်ပါတယ်
ကိုမိုးစောပါရှင်